မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ဒီတစ်ပတ်အစီအစဉ်မှာတော့ရွှေညောင်မြို့ကပေးပို့လာတဲ့စာကိုအရင်ဆုံးတင်ပြကြပါမယ် RFA ရေကျွန်မကတော့တောင်ကြီးမြို့နယ်ရွှေညောင်မြို့မင်္ဂလာအောင်မြေတရက်ကွက်ကကိုရန်ကျောင်းသူတို့ပါကျွန်မတို့ရက်ကွက်ထဲမှာရက်ကြီးအဖွဲကလူကြီးတွေကတောက်ကြစွန်းဘတ်အပါအဝင်ရက်ရွာကိစ္စတွေအတွက်ဒီ death set loud speaker တုံးပြီးတော့နှိုးဆော်တဲ့အခါမှာတချင်းတဲ့အကျယ်ကြီးတွေကိုနားမခံနိုင်အောင်အချိန်မဟုတ်အခါမဟုတ်ဖွင့်ထားလိုပါတဲ့တောက်ကြနေတွေဆိုရင်မနက်၄နာရီခန့်ကတချင်းတန်အကျဲကြီးဖွင့်လို့အိတ်နေတဲ့သူတွေလက်နိုးရပါတယ်။ရက်ွက်ထဲကလူကိုဖုန်းနဲ့လှမ်းခေါ်ယုံနဲ့ရတဲ့ကိစ္စမျိုးကိုလည်းလက်ဆက်ဖွင့်ပြီးတော့ရက်ွက်ယုံကိုလာဖို့ခေါ်တာမျိုးတွေပါလုပ်နေတာပါ။ပဝင်းကျင်ကလူအလုံးလို့လို့အတွက်လည်းအနောက်ရှက်ဖြစ်နေပါတယ်။ကျွန်မအနေနဲ့လည်းဒီ loud speaker တန်ကြောင့်ဘလို့မှစာလုံးလို့မရပဲဖြစ်နေပါတယ်။သွားပြီးတော့ပြောပြန်ရင်လည်းလူကြီးတွေကလက်မခံမှစိုးရိမ်တာကြောင့်ပြောဖို့ခက်နေရပါတယ်။ဒါကြောင့်ဒီလိုတွေလုပ်နေတာတွေကိုသက်ဆိုင်ရာတာဝန်ရှိတာဝန်သိသူတွေအနေနဲ့ဖြစ်တင်သလိုတားဆီးပေးစီလိုပါတယ်ဆိုပြီးတော့ပြပို့လာတာပါရှင်အခုဆက်ပြီးတော့သခိုင်းတိုင်းဘက်ကပြပို့လာတဲ့စာကိုတင်ပြပါမယ်ကျွန်တော်ကတော့သခိုင်းတိုင်းတဲကနယ်မြို့လေးတစ်မြို့ကပါ RFA ရေပြည်သူကိုမူလီကျက်သလိုတရစ်ချင်းကျက်နေတဲ့စစ်ကောင်စီကအခုလဲဖုန်းစိတ်ကတ်တွေကိုမှတ်ပုံတင်ရမယ်မတင်ရင်အရေးယူမယ်လို့ထုတ်လာပြန်ပါပြီခင်ဗျာကျွန်တော်တို့သခိုင်းတိုင်းမှာဆိုရင်ဖုန်းလိုင်းတောင်အဆင်မပြေပါဘူးစစ်ကောင်စီလောက်ကိုရောက်နေတဲ့ဖုန်းကုမ္ပဏီတွေရဲ့ဖုန်းလိုင်းတွေကိုမတုံးလို့မရလို့သာတုံးနေရတာပါ NUG ဆက်သွယ်ရေးဝန်ကြီးကတော့လာမယ့်3လကနေ6လအတွင်းမှာဒီပြည်သူတွေအတွက်လုံခြုံတဲ့အင်တာနက်ကွန်ရက်ချိတ်ဆက်ပေးနိုင်တော့မယ်ဆိုပြီးတော့အင်တာဗျူးတစ်ခုမှဖြည့်ထားတာကြည့်လိုက်ရတော့အားရမိပါတယ်အမြန်ဆုံးအကောင့်အထည်ပေါ်လာဖို့လည်းမျှော်လင့်ပါတယ်အခုပေးနေရတဲ့ဒီဖုန်းပေတွေနဲ့အခွန်တွေကိုကိုအစိုးရဖြစ်တဲ့ NUG ကိုပဲစောင့်ကြည့်ပါတယ်ဖုန်းပေအပြင်900ခန့်လုံးအခွန်ပါဆောင်ရပြီးတော့ဝန်ဆောင်မှုလုံးဝညံဖျင်းတဲ့ဖုန်းအော်ပရေတာတွေကိုပြည်သူအများစုကအမြန်ဆုံးလက်တွဲဖြုတ်ချနေပြီဆိုတာ NUG အစိုးရသိစေချင်ပါတယ်။အခုလို RFA ပေးစာပြန်စာဂန္ဓာကိုစာရေးခွင့်ရတဲ့အတွက်လည်းကျေးဇူးတင်ပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်
။ကိုယ့်ရဲ့ပဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့ဆက်နေဖုန်းနံပါတ်2392353428ကိုဆက်သွယ်နိုင်ပါတယ်။
အခုတခါတော့ရခိုင်ပြည်နယ်တောင်ကုန်းမြို့က RFA ပြည်သက်တူပေးပို့လာတဲ့စာကိုတင်ပြပါမယ်။ဒီတောင်ကုန်းမြို့နယ်မီးချောင်းထိုးရွာမှာလေယာဉ်မြေအများအပြားကိုပတ်စံရှိတဲ့သူတွေကဈေးကြီးပေးဝယ်ပြီးတော့မြေစရင်းရုံနဲ့လဝါချင်းရိုက်ပြီးအိမ်ချမ်းမြေတွေရောင်းချနေပါတယ်တဲ့။နောက်ပြီးတော့တရုတ်ကထုတ်တဲ့စပားကြိတ်ခွဲဇက်ကြီးတဲထားပြီးတော့စပားကြိတ်ခွဲနေပါတယ်။အဲ့ဒီကနေထွက်လာတဲ့ဖွဲခွန်တွေကိုအနီးနားမှာရှိတဲ့အိမ်ချမ်းမြေတွေကိုတတ်မှတ်ထားတဲ့ area ထဲမှာစွန့်ပစ်နေကြပါတယ်။စွန့်ပစ်ဖွဲတွေကနေပုတ်တိုးပြီးတော့ထွက်လာတဲ့ရေတွေကအများပြည်သူသုံးတဲ့တောက်သုံးရေကန်တဲကိုစီးဝင်ပါတယ်။ကျေးရွာအုပ်ချုပ်ရေးတာဝန်ရှိသူတွေကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့တာဝန်ယူဆောင်ရွက်ပေးတာမရှိပါဘူး။ဒါကြောင့်အများပြည်သူတွေရဲ့ကျန်းမာရေးကိုထိခိုက်လာနိုင်တာကြောင့်သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့ကွင်းစင်းစစ်ဆေးပြီးအရေးယူပေးပါလို့ RFA ကနေတဆင့်တောင်းဆိုပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်။အခုဆက်ပြီးတင်ပြချင်တာကတော့ကချင်ပြည်နယ်ကပေးပို့လာတဲ့စာပါ။ပြီးခဲ့တဲ့စက်တင်ဘာလ22ရက်နေ့ကထုတ်လွှင့်ခဲ့တဲ့ RFA ပေးစာပြန်စာအစီအစဉ်မှာဝိုင်းမော်မြို့နယ်ဂါရရန်ရွာကရွာလူကြီးကဒီနေရပြန်စစ်ပေးဒုက္ခသည်တွေအတွက်အလူရှင်တွေလှူထားတဲ့ပစ္စည်းတွေကိုကိုကျိုးအတွက်သုံးနေပါတယ်ဆိုပြီးတော့ဒေသခံတအူပေးပို့လာတဲ့စာကိုတင်ပြခဲ့ပါတယ်။ဒီစာပါအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့မဟုတ်မှန်တဲ့အကြောင်းဂါရရန်ရွာအုပ်ချုပ်ရေးမှူးဘက်ကနေစာတစောင်ပေးပို့လာပါတယ်။စာထဲမှာတော့ဒီစက်ပြတွေကကျေးရွာအကြောင်းအတွက်ပဲလှူဒန်းတာဖြစ်ပြီးတော့လက်ကျန်စက်ပြတွေကိုကျေးရွာရုံးမှာတင်ထားတာဖြစ်ကြောင်းသူတွေကတိုက်ပွဲမဖြစ်ခင်ကစောက်ခဲတဲ့သွမိုးအိမ်တွေကိုပြုပြင်ဖို့ပဲပေးတာဖြစ်ကြောင်းဒီကြံနေတဲ့သူတွေကအဆိုပါအိမ်တွေပြင်ဖို့ချန်ထားတာဖြစ်ကြောင်းအလူရှင်တွေလှူတဲ့မိုးကတွေကိုရွာကလိုအပ်တဲ့သူတွေကိုပေးပြီးဖြစ်ကြောင်းဒီရွာလူကြီးရဲ့အုပ်ဖို့မှာတုံးထားတဲ့မိုးကကလည်းဆွေမျိုးတွေစီကနေငှားပြီးတော့တုံးထားတာဖြစ်ကြောင်းနောက်ဒီပျက်စီးသွားတဲ့အုပ်ဖို့လမ်းပေ300ကိုလည်းပြုပြင်နေတဲ့အကြောင်းပြောထားပါတယ်ဒီအကြောင်းတွေကိုရက်ရွာနေပြည်သူတွေကိုလည်းရှင်းပြထားပြီးဖြစ်ကြောင်းနဲ့ကျေးရွာအုပ်ချုပ်ရေးမှူးကရက်ရွာကောင်းကျိုးအတွက်ဆောင်ရွက်သူဖြစ်တဲ့အကြောင်းရွာရက်မိရက်ဖတွေနဲ့ဘာသာရေးကောင်းဆောင်တွေကစီစစ်အတီးပြုတ်လက်မှတ်ရေးထိုးထားတာကိုပါတပါးရဲပြပို့လာပါတယ်ဒီအကြောင်း RFA ကနေပြန်လည်ထုတ်လွှင့်ပေးပါဆိုပြီးတော့မြစ်တာရက်ခံတောင်းဆိုလာတာကြောင့်တင်ပြလိုက်ပါတယ်ရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကစာရီမှာပြပို့သူတွေရဲ့လုံခြုံရေးအရာနာမည်ကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေRFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။နောက်တစ်ပတ်မှာလည်း RFA ပြည်သက်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။